မေကန်ပြည်ထောင်စုနောက်ပိုင်းဝါရှင်တန်အလာစကားနဲ့ဟဝိုင်ပြည်နယ်တွေမှာမနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတအလောင်းပနားမရွေးချယ်ပွဲတွေမှာဗမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကပြည်နယ်၃ခုစလုံးမှအနိုင်ရခဲ့ပါတယ်။ဒါကြောင့်ပါတီတွင်သမ္မတအလောင်းရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ဟီလရီကလင်တန်ကိုမှီဖို့နည်းနည်းပိုနီးသွားပါတယ်။ဗမော့အထက်လွှတ်တော်မှဘာနီဆန်ဒါစ်ကအလာစကားပြည်နယ်မှာမေယာလတ်82ရာခိုင်နှုန်းရရှိပြီးဝါရှင်တန်နဲ့ဟဝိုင်ပြည်နယ်တွေမှာလည်းမေယာလတ်80ရာခိုင်နှုန်းကျော်ရခဲ့တာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရင်းစည်းမျဉ်းနေရပါတီညီလာခံကိုယ်စားလှယ်တွေကိုအချိုးကျခွဲဝေရတာကြောင့်စနေနေ့ကကျင်းပတဲ့ရွေးချယ်ပွဲတွေမှာမစ္စတာဆန်ဒါစ်ကိုရှုံးနိမ့်ခဲ့တဲ့မစ်ကလင်တန်အနေနဲ့ပါတီညီလာခံကိုယ်စားလှယ်တော်တော်များများရရှိထားစေဖြစ်ပါတယ်။အနောက်ဖက်ပြည်နယ်တွေကိုချီဦးလှည့်နေတဲ့အချိန်မှာပဲအခြေအနေတိုးတက်လာမယ်ဆိုတာကိုသိထားပါတယ်လို့မစ္စတာဆန်ဒါစ်ကစနေနေ့ကမြောက်ပိုင်းပြည်နယ်ဝစ်ကွန်ဆင်ပြည်နယ်စီယုံရင်မှာပြောဆိုသွားပါတယ်။ပါတီရင်းသမ္မတအလောင်းပနားမရွေးချယ်ပွဲတွေအစောပိုင်းကာလတွေမှာတောင်ပိုင်းပြည်နယ်တွေမှာMrs. Clinton ကအများစုအနိုင်ရခဲ့ပေမဲ့အခုနောက်ဆုံးကျင်းပတဲ့ပြည်နယ်6ခုထဲမှာ Mr. Sanders အနိုင်ရခဲ့တဲ့ပြည်နယ်5ခုစလုံးကအနောက်ပိုင်းပြည်နယ်တွေဖြစ်ပါတယ်။စနေနေ့ရွေးချယ်ပွဲတွေမှာ Mr. Sanders အနိုင်ရခဲ့ပေမဲ့လို့ပြိုင်ဘက်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ထက်ပါတီညီလာခံကိုယ်စားလှယ်အရေးအတွက်300ရော့ပြီးတော့ Hillary Clinton ရဲ့နောက်ကလိုက်နေရတော့ဖြစ်ပါတယ်။